Burmese.
မင်္ဂလာပါရှင်2020ပြည့်နှစ် January လ25ရက်စနေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ဒီမှာခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကောင်းလေးဦးနဲ့ကျွန်မအနောင်လာရိုတင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်သူအပါအဝင်သေဆုံးသူ42ယောက်ထက်မနည်းရှိနေပြီးတော့နိုင်ငံတော်ကူးစက်ခံရသူ1900ကျော်ရှိတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သမဂ္ဂစီးပွားရေးမှာပါထိခိုက်မှုကိုစိုးရိမ်နေပါတယ်။တခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပဲဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးကြားပြေးဆွဲနေတဲ့ China Eastern Airline လေးကြောင်းလိုင်းအားလုံးကိုရန်နာထားပါတယ်။ဒီလိုသတင်းတွေကြားမှာပါမှခွာညို
။ကောင်းပါပြီရှင်။ဒီညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းပါလေးတဲ့မှာတော့ဘူးသီးတော်မြို့နယ်ကင်းတောင်ကျေးရွာနားမှာလက်နက်ကြီးကြီးကြားလို့လူအသေးပြောက်ရှိခဲ့တဲ့အကြောင်းဘူးသီးတော်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကအခုလိုတည်ပြပါတယ
်ဒီမနေ့နှစ်နာရီ15မိနစ်လောက်မှာကင်းတောင်ရွာကိုအမျိုးကြီးကြီးဆန်ကြလာတယ်အဲ့ဒီကြီးဆန်ပောက်ကွေးပြီးတော့ရွာကအမျိုးသမီးနှစ်ယောက်သေဆုံးတယ်နောက်ခဏယောက်ကဘူးသီးတော်ခြေရုံမှာစခဲရုံမှာစေကူတမ်းမှုခံနေတယ်တိုက်ပွဲဖြစ်တယ်တော့မကြောက်ဘူး
ဒီသတင်းနဲ့အတူနိုင်ငံရေးလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေပညာရှင်တွေကိုမတရားပုတ်မှတ်တွေနဲ့တရားစွဲနေတာတွေရုပ်သိမ်းပေးဖို့တောင်းဆိုမှုနဲ့အင်းစိန်အချင်းထောင်ရှိကစန္ဒဖော်ထုတ်တောင်းဆိုမှုအကြောင်းတွေသိကြရပါမယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအန္တရာယ်ကိုကမ္ဘာအရေးပေါ်အခြေအနေကြီးညာဖို့ရှိမရှိဆိုတာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့စနေနေ့ညနေခင်း VOA ကထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်2ဦးပါဝင်သေဆုံးသူ42ယောက်ထက်မနည်းရှိနေပြီးတော့နိုင်ငံတော်ကပြည်내29ခုမှာကူးစက်ခံရသူ1900ကျော်ရှိတယ်လို့တရုတ်ပြည်သူ့ကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ရောဂါကူးစက်ခံရသူထဲမှာကျန်းမာရေးဝန်ထမ်း15ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့ကိုတရုတ်ကျန်းမာရေးဝန်ထမ်းရာနဲ့ချီကိုဆီလုပ်ထားပါပြီ။ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဝူဟန်မြို့အပါအဝင်မြို့ကြီး16မြို့ကိုတော့တရုတ်အစိုးရကအသွာအလာပိတ်ပင်ကန့်သတ်ထားပါတယ်။ဝူဟန်မြို့ထဲမှာတော့ရင်းတွေမောင်းနေတော့လာခွင့်တော့မပေးထားဘူးလို့ဒေသခံအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပီကျင်းမြို့တော်ကအထင်ကြီးနေရာတစ်ခုဖြစ်တဲ့ Forbidden City ၊ရှန်ဟိုင်းမြို့က Disneyland အပန်းဖြေနေရာတွေဒါမှမဟုတ် Great Wall ကနေရာတချို့မှာပါအရေးအကန့်အသတ်မရှိပိတ်ပင်ထားပါတယ်။ကမ္ဘာလဲခီးသွားတွေကြားထင်ရှားတဲ့ Hainan ပြည်နယ်ထဲကအစံညာမြို့ကိုလည်းပိတ်ထားတာပါ။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာ9ဦးရှိနေပြီးတော့ရောဂါကူးစက်ခံရသူတွေအဖြစ်တန်ရာရှိသူ62ဦးရှိနေပါတယ်။ဟောင်ကောင်မှာတရုတ်နေတဲ့ကူပွဲတော်အခမ်းအနားတွေကိုဖျက်သိမ်းထားတယ်လို့စာသင်ကျောင်းတွေကပိတ်ထားပြီးတော့အရေးပေါ်အခြေအနေတွေကိုပါထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9ဦးရှိနေပြီးဩစတြေးလျနိုင်ငံမှာတော့4ဦးတွေ့ထားပါတယ်။ဒီရောဂါပိုးဟာကမ္ဘာအနှံ့ကူးစက်ပြန့်နှံ့နေပြီးတော့အမေရိကန်ပြည်ထောင်စုပြင်သစ်ဂျပန်တောင်ကိုရီးယားမလေးရှားတိုင်ဝမ်နီပေါ်နဲ့ဗီယက်နမ်နိုင်ငံတွေမှာပါရောဂါကူးစက်ခံရတာဖြစ်ပါတယ်။
တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာစိုးရိမ်နေပါတယ်။သေဆုံးသူ40ကျော်ပြင်တရုတ်နိုင်ငံမှာသာမကဒေသတွင်းနဲ့နိုင်ငံတကာမှာပါကူးစက်မှုတွေကြောင့်2003ခုနှစ်ကကျင်းပရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါ SARS လို့အဖြစ်မျိုးကျင်းပမှာစိုးရိမ်နေတာပါ။ SARS ရောဂါကျင်းပချိန်ကကမ္ဘာစီးပွားရေးမှာဒေါ်လာဘီလီယံ40လောက်ဆုံးရှုံးခဲ့ပါတယ်။လည်းနဲ့ခြေဆက်သူရိဒနာလုပ်ငန်းတစ်ခုဖြစ်တဲ့ IHS Market ရဲ့အာရှပစိဖိတ်ရေးရစီးပွားရေးပညာရှင် Rajiv Peswa ကတော့ဒေသတွင်းစီးပွားရေးပေါ်ရိခိုက်မှုတွေကြီးမားနိုင်တယ်လို့သတိပေးထားပါတယ်။ Virus ပိုးပြန့်နှံ့မှုကြောင့်ခီးစွားလုပ်ငန်းပေါ်အထူးကရက်ခတ်နိုင်တယ်လို့လည်းအကြေကတ်တွေခန့်မှန်းထားပါတယ်။အထူးသဖြင့်တရုတ်ရိုးရာနှစ်တကူကာလမှာတရုတ်လူမျိုးတန်းနဲ့ချီခီးစွားလို့ရှိတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းတရုတ်နိုင်ငံသားခီးစွားတွေအလဲပတ်ထွက်လို့ရှိကြတဲ့အင်းနီဂျင်နိုင်ငံတွေကလည်းခီးစွားလုပ်ငန်းကိုအားထားလာနေကြတဲ့အတွက်ထိခိုက်မှုအများဆုံးဖြစ်မယ်လို့တွေ့နေကြတာပါ။နေမှာစားစရောကကြောင့်တရုတ်နိုင်ငံနဲ့အတူမလေးရှားစင်ကာပူဗီယက်နမ်နိုင်ငံတွေလည်းစီးပွားရေးထိခိုက်မှုတွေကြုံရပေမဲ့ဒီဒီချိန်မှာတော့တရုတ်ခီးစွားတွေကိုအားထားနေတဲ့ဒေသတွင်းနိုင်ငံတွေပိုပြီးအထိနာနိုင်တယ်လို့လည်းအကြေကတ်တွေခန့်မှန်းနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဂျပန်နိုင်ငံကနွေရာသီအိုလံပစ်အားကစားပွဲတော့ဗီယက်နမ်နိုင်ငံက Grand Prix Formula 1ကားပြိုင်ပွဲမလေးရှားနိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးဖိုရမ်လို့စီစဉ်တွေကိုလည်းထိခိုက်နိုင်တဲ့အကြောင်းစီးပွားရေးပညာရှင်တွေကသတိပေးနေပါတယ်
။တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိခဲ့တဲ့ဝူဟန်မြို့နယ် မြန်မာနိုင်ငံမန္တလေးကြားပြေးဆွဲနေတဲ့ China Eastern Airlines ကတရုတ်အရှေ့ပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်နှံ့မှုတွေကိုရပ်ဆိုင်ထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရုတ်ဝင်ကြေညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန်တန်းနေတဲ့လေကြောင်းလိုင်းအလုံးကိုရပ်ဆိုင်ထားတာပါ။လက်ရှိဖြစ်ပေါ်နေတဲ့ virus ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆတဲ့အချိန်ထိလေယာဉ်ပြန်နှံ့မှုတွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူသေဆုံးတဲ့အထိပြင်းထန်တဲ့ corona virus ကူးစက်ပြန့်နှံ့နေတာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ပီကျင်းမြို့မှာရှိတဲ့မြန်မာတန်ရုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ထို့အပြင်မြန်မာနိုင်ငံသားတွေထက်ကအခက်အခဲရှိသူတွေပီကျင်းမြို့မှာရှိတဲ့မြန်မာတန်ရုံစီအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့တကွကြေညာချက်ထုတ်ပြန်ထားပါတယ်။ဝူဟန်မြို့လေယာဉ်နဲ့မြေထားပြည့်ဆွဲမှုတွေအားလုံးကိုရပ်ဆိုင်ထားတဲ့အပြင်အများပြည်သူသုံးဘတ်စ်ကား၊ဖယ်ရီနဲ့အဝေးပြေးကားလိုင်းတွေအားလုံးကိုအာဏာပိုင်တွေကပိတ်ပင်ထားလိုက်ပြီးမြို့ခံတွေကိုလည်းခီးတော်လောက်ခွင့်ပိတ်ပင်ထားပါတယ်။ဒီအတော်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတွေကိုတိကျခွဲပြီးတော့ကူးသတ်နိုင်ဖို့ကတင်တထောင်ဆန့်တဲ့စီရင်ခုကိုလည်းဝူဟန်မြို့မှာအာဏာပိုင်ကဆက်ရအတွင်းအပြေးဆောက်လုပ်နေပါတယ်
။တရုတ်ရဲ့ကျွန်းစစ်ကိုကူးပြောင်းတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့နိုင်ငံတော်များမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နှစ်သက်ခုပွဲတော်ခန်းနာတွေကိုခံခံနနာမကျင်းပနိုင်ပဲဖြစ်နေပါတယ်။တရုတ်ပြည်မှာကြီးမှာပေကျင်းရှန်ဟိုင်းတို့လိုမြို့ကြီးတွေပါဝင်နေရာတော်တော်များများအခမ်းအနားတွေကိုဖျက်ဆီးထားတယ်လို့မနေ့တုန်းကနှစ်သက်ခုပွဲတော်မှာတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကျင်းပရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလည်းအစီအစဉ်တွေကိုရှော့ချထားရတာပါ virus စတင်ပြန့်နှံ့ခဲ့တဲ့ဟူဘေးပြည်နယ်ဝူဟန်မြို့မှာအသွားအလာတွေတားမြစ်ထားပြီးပေကျင်းမြို့တော်ကခီးသွားတွေအသွားအလာများတဲ့နေရာတွေကိုပိတ်ထားလိုက်တယ်လို့ရှန်ဟိုင်းမြို့မှာလည်းနှစ်သက်ခုကာလမှာရုပ်ရှင်ရုံတွေအားလုံးကိုပါပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာထားပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်နှစ်သက်ခုပွဲတွေခံခံနနာမချင်းပနိုင်ပေမဲ့ရိုးရမပြတ်ဖျားချောင်းသွားသူတချို့လည်းရှိပါတယ်။ကူးစက်ခံရသူ၃ယောက်ရှိတယ်လို့ကြေညာထားတဲ့ထိုင်ဝမ်မှာတော့ဖျားချောင်းသွားသူတွေနှကောင်းစီအုပ်ပြီးသွားခဲ့ကြရတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးသလိုရန်ကုန်မြို့ကတရုတ်နှစ်သက်ခုပွဲတော်ကိုလည်းအစဉ်လာမပြတ်ကျင်းပခဲ့ပြီးဒီနေ့မှာတော့ရန်ကုန်မြို့ကအခမ်းအနားမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 1556နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါသေးတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကအထက်လွှတ်တော်မှဒီကနေ့စနေနေ့ကစပြီးတော့အင်္ဂါနေ့ထိ3ရက်ကြာခုခံခြေပါတော့မှာပါသမ္မတရဲ့ကိုပိုင်ရှင်နေဂျိတ်ဆက်ကလိုကတော့ဒီမိုကရက်တရဲ့စွဲဆိုချက်တွေကိုသူတို့ဘက်ကခိုင်မာတဲ့အချက်အလက်တွေနဲ့ပြန်ပြီးတော့ခုခံခြေပါသွားမယ်လို့ပြောပါတယ်ဒီကနေ့ကြားနာပွဲမှာအင်ပီရိုဘက်ကမမှန်ကန်ကန်ဖြေရှင်းမဲ့အချက်တွေကိုကြားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဖလော်ရီဒါပြည်နယ် Republican မှ Rich Scott ကပြောပါတယ်သမ္မတရာထူးကိုတလွဲအုံချမှုလွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမ္မတထရမ့်ကိုအောက်လွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလမှာတရားစွဲဆိုထားတာပါဒီနှစ်အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအထူးကပြိုင်ဘက်ဖြစ်နိုင်ခြင်းရှိတဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်အကျင့်ပြချစာမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းနိုင်ငံကိုသမ္မတထရမ့်ကဖိအားပေးခဲ့တယ်ဆိုပြီးဒီမိုကရက်တို့ကဆွဆွဲထားတာပါယူကရိန်းကိုပေးမဲ့စီးအကူအညီတွေကိုဆိုင်းငံ့ထားခဲ့တဲ့သမ္မတထရမ့်ကယူကရိန်းစွမ်းအင်ကုမ္ပဏီမှအလုပ်လုပ်ခဲ့တဲ့ဟန်တာဘိုင်ဒန်ကိုစုံစမ်းစစ်ဆေးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်ပေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အထက်လွှတ်တော်မှမနေ့တောက်ကြနေကအပြည့်အသက်တင်ပြခဲ့တဲ့ဒီမိုကရက်တွေကတော့သမ္မတထရမ့်ကိုယာထုကမဖယ်ရှားဘူးဆိုရင်သမ္မတယာထုကိုအခုလိုပဲဆက်ပြီးတော့တလွဲအုံချနေအောင်မယ်လို့ရှောက်လဲခဲ့ကြတာဖြစ်ပါတယ
်။ယူရိုနိုင်ငံမှာစူရဆန်ချစ်စနက်ပြသူတွေစကန်ချက်ထားတဲ့ယာယီတဲတွေကိုလူညင်းတက်ဖွဲ့တွေဒီနေ့စောရင်မှာပဲမိရှုဖြစ်စီလိုက်ပြီးစနက်ပြသူတွေလက်နက်ချီနေရယူထားတဲ့ဘက်ကလက်မျိုးတွေကချက်ချန်နေရတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်ပါတယ်။ဟောစာကြီးမားတဲ့ရှီယာပါတာကြီးကောင်းဆောင်မုတ်တာတာအဲဆာရာကထောက်ခံမှုဆက်မပေးနိုင်ကြောင်းကြေညာခဲ့ရကသူ့ကိုထောက်ခံသူတွေတဘေးစကန်တွေကထွက်ခွာသွားပြီးနောက်မှာပဲအာနာပိုင်နေရှင်းလင်းခဲ့ကြတာပါဘက်ကလက်မျိုးတော်ကကီလန်နီပြည်မြေမှာဆန္ဒပြသူတွေကိုရှင်းလင်းရမှာတော့မျက်ရည်ပုံးတွေတုံးခဲ့တဲ့အတွက်လူရှိအောင်ကမနဲ့ဒဏ်ရာရတဲ့အကြောင်းလဲစီးပက်ဆိုင်ရာဝန်ထမ်းတွေနဲ့လူညုံရေးတောင်းရှိသူတွေကပြောဆိုကြပါတယ်လီလာချဆန္ဒပြပွဲတွေအတွင်းမှာတော့အစိုးရရဲ့အချင်းချင်းချစားမှုအလုပ်လက်မဲ့ပြဿနာနဲ့ယူအန်နိုင်ငံရေးမှာအင်းကြီးချင်းယူအန်နိုင်ငံကဩဇာလွှမ်းမိုးနေရတွေကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲတွေကိုလွန်ကျွေးအာဏာပိုင်နေနေရကလူ900လောက်လဲတည်ဆုံခဲ့ပါတယ်မ နေတော့ကတော့ဘာသာရေးကောင်စီအစရာကတရားရင်မြန်မာဆန္ဒပြနေတဲ့သူတွေပေါ့သဘောမချတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါသူ့ကိုထောက်ခံသူထောင်ထဲချီပြီးအမေရိကန်စန့်ချီဆန္ဒပြပွဲကိုကျင်းပပြီးနိုင်ပိုင်းကြံပါပဲ Twitter ကနေမှတ်ချက်ပေးလိုက်တာပါတရားရင်မြန်မာဆန္ဒပြနေသူတွေကအနည်းနာမှကျင်းပတဲ့သူ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲမှာပူပေါင်းပါဝင်မလာတဲ့ပုံပြည်ပနိုင်ငံတွေရဲ့လက်ကင်ထုတ်ပြီးဖြစ်နေဝေဖန်ခဲ့တာလည်းဖြစ်ပါတယ
်စစ်ပွဲတင်စီးရီးယားနိုင်ငံထဲမှာတိုက်ခိုက်နေကြတဲ့ Jihad Islamic စစ်သွေးကြောတဲ့အတွက်ဒါဇင်နဲ့ချီတဲ့လူငယ်တွေကိုစီယုံမှုကြိုးပမ်းမှုဆွဲချက်အပြင်ပြစ်တဲ့စကားပြော Islamic တကုတ်ဦးဆောင်ခဲ့တဲ့ဆွဲချက်နဲ့ပြစ်တဲ့လူမျိုးတယောက်ကိုပြစ်တဲ့အထူးတရားရုံးတစ်ခုကထောင်ဒဏ်22နှစ်ချမှတ်လိုက်ပါတယ်စီးရီးယားနိုင်ငံကို2014ခုနှစ်မှာထတ်သွားခဲ့တဲ့အသက်35နှစ်အရွယ် Murat Faraj ကို Turkey နိုင်ငံမှာဖမ်းဆီးမိပြီးတော့ပြင်သစ်အာဏာပိုင်တွေကလွတ်ပြင်သစ်ကိုလွှဲပြောင်းပေးခဲ့တာပါသူ့လူရက်တွေအတွက်လုံးဝနောင်လာရပုံမရှိတဲ့ Murat Faraj ဟာဆီးရီးယားမှာတိုက်ဖို့အတွက် Jihad လူသစ်စုဆောင်းတဲ့နေရာမှာအရေးပါတဲ့လူတယောက်ဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်တရားခံ Faraj ကတော့သူ့ရဲ့ဝါဒဖြန့်ချည်ဗီဒီယိုနဲ့ Jihad အစွန်းရောက်တွေအတွက်လူသစ်စုဆောင်းတဲ့နေရာမှာတဝိုက်တဲ့နေနဲ့အကူအညီပေးခဲ့တဲ့အကြောင်းနဲ့ဆီးရီးယားနိုင်ငံထဲအလွယ်တကူပြည်ဝင်ခွင့်ရဖို့လူအတော်များများကိုပါပံ့ပိုးပေးခဲ့တာကိုပါဝန်ခံထွက်ဆိုသွားပါတယ်
တူကီနိုင်ငံရှေ့မှာပြည်ထောင်နိုင်ငံရင်လောက်ရာကပြည်ဆုံးသူရေးတွေ့ရဒီနေ့နောက်ဆုံး21ယောက်ထိတိုးလာပြီးဒဏ်ရာသူတထောင်ချီရှိတယ်လို့လည်းအရေးပေါ်ကိစ္စတာဝန်ရှိသူတွေကပြောပါတယ်။အဲစိမ့်နဲ့ကရရရှိနေတဲ့မလယာဒေသတွေမှာအဆောက်အဦပစ္စည်းတွေအပိတ်မိနေသူ30လောက်ကိုခေစင်နိုင်မှုအရေးပေါ်ဝန်ထမ်းတွေကြိုးစားနေစေဖြစ်တဲ့ကြောင့်လဲကျန်းမာရေးဝန်ကြီးကပြောပါတယ်။အဲစိမ့်မှာတိဆုံးသူ18ယောက်ရှိခဲ့ပြီးမလယာမှာ4ဦးတိဆုံးခဲ့တယ်လို့1030လောက်ဒဏ်ရာရတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးနဲ့စီမံခန့်ခွဲရေးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်။
စနေနေ့ညနေခင်းဖူရီရနေပြီးတော့ထိတ်ရောက်နောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေမှာရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်တွင်ကလူအသေးပျောက်ရှိတဲ့လက်နက်ကြီးချီပောက်ကွဲမှုအကြောင်းအရင်ဆုံးပြောပြပါမယ်။ဘူဇီတော်မြို့နယ်ကင်းထောင်ကျေးရွာမှာဒီကနေ့မနက်ပိုင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးပြီး9ဦးဒဏ်ရာရသွားပါတယ်။အဲ့ဒီကျေးရွာနားမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်း AA အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပေမဲ့ AA အဖွဲ့ဘက်ကတော့သူတို့နဲ့တိုက်ပွဲမဖြစ်ဘူးလို့ပြောပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကပြောပြပေးပါမယ်ရှင်
။ဘူဇီတော်မြို့နယ်ကင်းထောင်ကျေးရွာမှာဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ရိုဟင်ဂျာမျိုးသမီး2ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။တရားရရှိသောသူတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့ဘူးသီးတောင်မြို့နယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ်
။ဟုတ်တယ်ဒီမနေ့နှစ်နာရီ15မိနစ်လောက်မှာပင်းတောင်ရွာကိုအမြောက်ကြီးကြီးဆန်ကြလာတယ်။အဲ့ဒီကြီးဆန်ပောက်ကွေးပြီးတော့ရွာကအမျိုးသမီးနှစ်ယောက်သေဆုံးတယ်။နောက်ခုနှစ်ယောက်ကဘူးသီးတောင်ဆေးရုံမှာဆေးရုံမှာဆေးကုသမှုခံနေတယ်။အဲ့ဒီအချိန်ကတော့ဆေးရုံကိုတော့မကြည့်ဖြစ်လို့ဖြစ်တယ်ဘူး။တိုက်ပွဲဖြစ်တယ်တော့မကြောက်ဘူးဒါပေမဲ့အဲ့ဒီပင်းတောင်ရွာနဲ့နှီးတာကခမရ95တင်းနဲ့နှီးတယ်တချို့တလေတဲ့ဒီလိုပြောကြတာပဲအဲ့ဒီဘက်ကလာတယ်လို့ပြောကြတာပဲရေသားတွေကအ
ဲ့ဒီကြေရွာနီးမှာရခိုင်လက်နက်ကန် AA ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဟာပြစ်တာတော့သူတို့ကဟိုလာပုံကြီးလိုပါလို့လက်နက်ကြီးလိုနဲ့ဖမ်းပြစ်တာလေပြစ်တော့ကျွန်တော်တို့ဟိုလာပုံလိပ်ကနေပေါ့ဟိုလာတရားလို့ဝင်းလုံးတဲ့ဖွဲ့တွေကလည်းဖမ်းပြစ်တာရှိတယ်အဲ့ကြတော့ဟောခင်ဗျားတို့ပြောတဲ့အဲ့ဒီကျင်းအောင်ဆိုတဲ့ဥစ္စာကတိုက်နေချောင်းရဲ့နာနောက်ဘက်ကမှာကျွန်တော်တို့တပ်ကလည်းအနောက်ဘက်ကမှာရှိတယ်เนาะအနောက်ဘက်ကကအနောက်ဘက်ကတော့ရောက်ကြရကြောင်းမရှိကျွန်တော်တို့ကပြစ်တာအရှင်းနောက်ဘက်ကိုပြစ်တာအရှင်းဘက်ကကိုပြစ်တဲ့ဟောလာဒီကံကတော့ဘုံကြီးကတော့ခင်ဗျားအနောက်ဘက်ကကိုကျလာကြောင်းမရှိเนาะအဲ့ဒီရွာလည်းဟောလာတရားနဲ့ဆိုလို့ရှိရင်ခင်ဗျားမီတာ900ရှိတော့ဝေးတယ
်တပ်မတော်ဘက်ကကျင်းအောင်ရှိရနီးမှာတိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့ပြောဆိုထားပေမဲ့လည်းရခိုင်လက်နက်ကန် AA အဖွဲ့ကတော့အဲ့ဒီမှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့ပြောဆိုထားပါတယ်
ဟုတ်ကဲ့ပြည်ရာဒီတိုင်းပြည်တစ်မှာအခြေစုကြတဲ့ကမ္ဘာ95တရစီကြောင်းတစ်ခုကနေပြီးတော့မှအကင်းအောင်ရာထေးကိုလက်နေကြီးနဲ့နေပြီးတော့ညာတော့30ချက်ဖြစ်တယ်လို့ပြရတယ်။ဒါဆိုအဲ့ဒီမှာတလုံးကနေပြီးတော့မှအဲ့ဒီအင်္ဂါတော်ကိုထိတာပေါ့နော်။အဲ့ဒီမှာ၂ယောက်ဒီမျိုးသမီး၂ယောက်တွေ့ချင်းပြီးတည်ပြီးတော့9ယောက်လောက်တန်ရရတယ်လို့ပြရတယ်။ဒါဆိုအဲ့ဒီဥစ္စာကနော်ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူး။တိုက်ပွဲဖြစ်တာလည်းမရှိဘူး။ကျွန်တော်တို့သွားဖြစ်တာလည်းမရှိဘူး။
ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကလည်းဘူးတီတော်မျိုးနယ်ထိုက်တူးပေါက်ကျေးရွာမှာမိုင်းပေါက်ခွေမှုဖြစ်ပေါ်ခဲ့တာကြောင့်ရိုဟင်ဂျာကလေးငယ်2ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလက်နက်ကြီးကြီးကြားရောက်ပေါက်ခွေခဲ့တဲ့ကင်းတောင်ကျေးရွာဟာလည်းရိုဟင်ဂျာများစုနေထိုင်တဲ့ကျေးရွာဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားရှိမရှိပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအရသာသေဆုံးသူတွေဟာလည်းတနေ့ထက်တနေ့ပုံမှန်မပြားလာတာဖြစ်ပါတယ်။ပြရသားတဲ့တည်ဆုံတိုင်းမှာလေတန်တဲ့အဖွေတို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလေဖြစ်ပါတယ်ခင်ဗျာ
ကိုသက်နိုင်ပြောပြခဲ့တာပါရှင် ကျူးခွင့်ရေးအခြေအနေတွေပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုမြန်မာနိုင်ငံရဲ့အကြက်တဲညီချင်းရေးစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ပညာရှင်တွေကိုမတရားပုံမှန်တွေနဲ့ထပ်ပြီးတရားစွဲနေတာတွေရပ်ပေးဖို့တရားလွှတ်တော်ရှေ့နေတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်နဲ့တရားစွဲခံထားရတဲ့ရှေ့နေတဲ့စာပေအမှုပညာရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားစွဲထားတာတွေရုပ်သိမ်းပေးဖို့ပြောခဲ့သလိုနိုင်ငံရေးအကျဉ်းသားဟောင်းတွေကလည်းဖက်စည်းခန့်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့အင်းစိန်အကျဉ်းထောင်ရှိမှဒီကနေ့ငင်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါလိမ့်ရှင်
။မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေအထိရင်ဆိုင်နေရတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံနိုင်ငံတကာတရားခုံရုံး ICJ မှာရင်ဆိုင်ဖြေရှင်းနေရချိန်မှာပဲမြန်မာနိုင်ငံတွင်းမှာပဲစစ်တပ်အာဏာပိုင်တွေဘက်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေပေါ်မှာဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချနေတာဖြစ်ပါတယ်။တနင်္လာရီတိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး55ဦးကော်မတီကိုထောက်ခံပွဲကဟောပြောချက်တွေကတပ်မတော်ကိုအကြီးညိုပြက်စီတဲ့ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကပုံမှန် 905 ကကြီးနဲ့တရားစွဲဆိုတာခံထားရတဲ့တရားလွတ်တော်ရှင်နေဦးကြီးမြင့်နဲ့ကြပြဆရာဦးစောဝေတို့ကဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီတရားစွဲဆိုမှုတွေကိုရုပ်သိမ်းပေးဖို့နဲ့မတရားပုံမှန်တွေနဲ့တရားစွဲဆိုနေတာတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံရေးငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတွေနဲ့နိုင်ငံအတွက်အရေးကြီးနေတဲ့အချိန်မှာအခုလိုတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်အရေးယူနေတာမျိုးတွေမလုပ်အပ်ဘူးဆိုတာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နောက်တက်မတော်ကာကွယ်ဦးစည်းချုပ်တို့စင်ကျင်တုံတရားနဲ့စဉ်းစားစီခြင်းပါတယ်လို့တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်သတင်းပါကျင်တာကတော့ဒေါန်စန်းစုကြည်ရောဗိုလ်ချုပ်မူကြီးရောပြောထားတဲ့စကားရှိပါတယ်ဒီလိုညီညီလေးတူဆောင်ရမယ်ကျွန်တော်တို့ညီညီမျိုးနဲ့လက်တွဲပြီးတော့ကာကွယ်ရမယ်ကျွန်တော်အဲ့လိုလုံးဝဖြစ်တော့မယ်အချိန်ရောက်ပြီအဲ့တော့စိတ်သဘောထားကြည့်ကြပါလို့မို့လို့ညီမင်းအောင်လည်းလည်းပြောပါတယ်ခွင့်လွတ်ကြပါတယောက်နဲ့တယောက်အဲ့စကားတွေစကားအဖြစ်နဲ့ပုံစံနဲ့စကားပြည်စီနေပါတယ်ကျွန်တော်တို့လို့တက်85လေးရှိတယ်ဥပဒေပညာရှင်လေးကြပြားဆရာကြီးဒီလိုပုံပုံကြီးတွေတိုင်းကြီးရဲ့နော်အတိဟိုအောင်းနောက်တွေကိုဒီလိုနီးမဲ့ကလေးကလာငါငါစာကြီးဆိုပြီးကျွန်တော်လည်းမပြောတဲ့စကားလုံးလေးပေါ်မှာအပြစ်ရှာပြီးတော့ကျွန်တော်တို့လောကုစောဝေလို့လောပေါ့ခင်ဗျာချင်းမလုတ်တင်တော့မတုတ်တင်ဘူးဒီချိန်မှာကျွန်တော်တို့ညီညွတ်ရမယ်အချိန်ရောက်နေပြီတိုင်းပြည်မျက်နှာထောက်ပြီးတော့တိုင်းပြည်ဒုက္ခရောက်နေတိုင်းပြည်ပြည်သားတွေမျက်နှာထောက်ပြီးတော့ဒီရွေးကောက်ပွဲအမှီကျွန်တော်တို့ရဲ့ပြောတာဆိုတာဒီလိုလိုအပ်ပါလိမ့်မယ်အဲ့လိုလိုအပ်နေတဲ့အချိန်မှာကျွန်တော်တို့အတန်တိတ်အောင်လုပ်ပြီးတော့ကျွန်တော်တို့ကိုဒီလိုထည့်ထားလာကျွန်တော်နိုင်ငံရဲ့အကျိုးပြည်သူကိုတိကျတယ်ပြည်သူအကျိုးပြည်သားကိုကြည့်ကြိုက်နိုင်ပါလေအဲ့တော့ဒါတို့ပြန်လဲတုံးတက်ပေးစေချင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီကနေ့မှာပဲရန်ကုန်မြို့အင်းစိန်ထောင်ရှိမှာနိုင်ငံရေးအကျဉ်းသားဟောင်းတွေစုဝေးပြီးတော့နိုင်ငံရေးအကျဉ်းသားတွေနဲ့တကွာမတရားဖမ်းဆီးခံပြည်သူတွေအများဆုံးလူမျိုးရေးအပါအဝင်အကျဉ်းသားအခွင့်အရေးတွေနဲ့အညီအကျဉ်းတော်ဥပဒေပြင်ဆင်ရေးစတဲ့နိုင်ငံရေးတောင်းဆိုချက်တွေကိုငြင်းငြဲစွာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့မင်းသွေးတစ်ကနိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်ပြီးလှုပ်ပေးဖို့နဲ့တရားစွဲဆိုနေတာတွေကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်
။ကျွန်တော်ဦးဆောင်တာကနိုင်ငံရေးအကျဉ်းသားဒီပြမှုဒီဒီကြောင့်ကြားခံပြီးတော့ပြန်လွတ်လာကြတဲ့ဒီနိုင်ငံအကျဉ်းသားဟောင်းတွေအလုံးစုပေါင်းပြီးလှုပ်ဆောင်တော့ပါအဓိကတော့ကျွန်တော်ထောင်ထဲမှာနိုင်ငံအကျဉ်းသားတွေစစ်တပ်တရားစွဲလို့ရှိနေသေးတာဒါတွေကိုအမှုတွေမပြတ်သေးတာတော့တချို့တွေဆန်းစီထောင်ချထားပြီးအမိန့်ချပြီးသားဖြစ်နေတာပေါ့ဒါလူမင်းချက်တာဝင်ပြီးပို့တော့ပြီးတော့လက်ရှိဆွဲနေတဲ့အမှုတွေကရက်စဲပြီးဖို့ဆိုရဲအဓိကရည်ချက်ပါနောက်တစ်ခုကတော့ခုနပြောသလိုပဲအကျဉ်းတော်စနစ်ပြည့်ပြည့်ဒီမိုကရေစီစနစ်ကြရနေတော့ပြီးတော့ကျွန်တော်ဒီတရားစီရင်စနစ်မှာတကယ်ကြီးကြီးလေးလူကိုပဲအပြစ်ပေးဆိုရမှာမျိုးရည်ချက်တွေနဲ့ပါပါတယ်ခင်ဗျာ
လက်ရှိအကြက်တဲစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေတွေကိုသိရှိနားလည်နိုင်ဖို့လိုအပ်တယ်လို့မြန်မာပြည်သူတွေအနေနဲ့လည်းသတင်းချက်လက်တွေသိရှိခွင့်နားထောင်ခွင့်နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်လိုဒီမိုကရေစီအခြေခံစံနှုန်းတွေကိုရရှိဖို့လိုတယ်လို့လည်းတရားလွှတ်တော်ရှေ့နေကြီးဦးကြီးမြင့်ကပြောပါတယ
်ကျွန်တော်အတန်သိအောင်လုပ်တာပါကျွန်တော်အတန်သိအောင်လုပ်ရှင်တိုင်းပြည်ကိုအတန်သိအောင်လုပ်လို့ဖြစ်တယ်ပြည်သူလည်းကြောက်ညွန့်သွားစေအောင်ဟိုပါပြည်သူကြောက်ညွန့်သွားစေအောင်လုပ်လိုက်တာပေါ့အဲ့တော့ဒီချိန်မှာပြည်သူတွေကြောက်ညွန့်နေရမယ့်အချိန်မျိုးကြီးရဲပြေးပြီးတော့ညှဉ်းညွတ်နေရမယ့်အချိန်မှာဖြစ်ပါတယ်ပြည်သူလူလူကြီးကိုလည်းကျွန်တော်ပြောချင်တာတော့ကျွန်တော်ကိုလှုပ်လိုက်လို့ကျွန်တော်ခံရပါသေးကျွန်တော်ခံရပါတယ်ဒါမျိုးခင်ဗျားတို့ကြောက်မသွားပါနဲ့အတန်မသိပါနဲ့အမှန်ရတယ်ခင်ဗျားတို့အတန်နေထုတ်ကြပါတို့ဘလောက်ပဲကျွန်တော်တို့ခေါင်းနေမရှိရဝင်ကြတော့ကျွန်တော်တို့နေနေမယ်လို့
慢慢干现在呢我住在家吧在家没家吧那上次这个屋里新新有嘞第五里没见面了今天呢不让我们走的是那里没在家吧你爱哪个情况比如你就没在家吧怎么样
မြန်မာနိုင်ငံမှာလက်ရှိကတော့နိုင်ငံရေးကျင်းသားပေါင်း632ဦးအထိရှိနေပြီးအကျဉ်းချခံနေရသူပေါင်းက84ဦးထောင်ထဲမှာချုပ်နှောင်ခံထားရပြီးလက်ရှိတရားရင်ဆိုင်နေရသူက182ဦးနဲ့ပြင်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးအထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့2019ခုနှစ်ဒီဇင်ဘာရဲ့နောက်ဆုံးစည်းရုံးကောက်ခံမှုစည်းရုံးမှာထုတ်ဖော်ဖော်ပြထားပါတယ်ရှင
်တော်ရရှိများရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားဒွိုင်းဂျာရီအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရွေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလိုလုပ်စွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကိုVOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလာအစီအစဉ်ကပြုစုပါတယ်ရှင်
။နောက်နှစ်တိုင်းခွဲကြမှာနားဆင်ကြရမယ့်တိုက်ရိုက်လေလာမှာပါဝင်ဆွေးနွေးလို့ရင်းတဲ့အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုကိုရိုနာဗိုင်းရပ်စ်အကြောင်းကိုဆက်ပြီးပြောပြပါမယ်။သေဆုံးသူဦးရေနေချင်းညချင်းမြင့်တက်လာနေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုဟာဒီရောဂါဆဖြစ်တဲ့တရုတ်နိုင်ငံအတွက်အရေးပေါ်အခြေအနေဖြစ်ပေမဲ့လည်းတခြားနိုင်ငံတွေစီကူးစက်ပြန့်နှံ့မှုကိုတားဆီးဖို့ဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေကြီးညာသင့်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။အခုရောဂါကူးစက်ပြန့်နှံ့မှုဟာကမ္ဘာ့အရေးပေါ်ရောဂါကူးစက်မှုအနေအထားမဟုတ်သေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ပြောထားတာဖြစ်ပါတယ်။မအေးတနာကျော်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံကနေစတင်ဖြစ်ပေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကမ္ဘာနိုင်ငံတွေစီကူးစက်ပြန့်နှံ့မှုကိုအရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်နေကြညာဖို့အတွက်ကမ္ဘာ့ကျန်းမာရေးနဲ့မူဝါဒရေးရာကျွမ်းကျင်သူတွေကတိုက်တွန်းသွားကြပါသည်။ဒီလိုကျညာခြင်းအဖြစ်နိုင်ငံအသီးသီးအနေနဲ့ကြောက်လန့်တကြားနဲ့ဒီရောဂါထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုယ့်အစီအစဉ်နဲ့ကိုလှုပ်ဆောင်ပြီးတော့ဒီရောဂါထိန်းချုပ်ရေးမှာအဟန့်အတားဖြစ်နိုင်တာတွေကိုတားဆီးနိုင်မယ်ဆိုပြီးတော့တောက်ကြံနေဇန်နဝါရီ24ရက်နေ့ကပဲပြောသွားတာပါ။ဒီ virus ပိုးကူးစက်မှုဟာတရုတ်နိုင်ငံအတွက်အရေးပေါ်အခြေအနေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီမတိုင်ခင်တည်းရဲ့ကြာသာရေးနေ့ဇန်နဝါရီ23ရက်နေ့မှာကြေညာသွားပါတယ်။ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေလို့ပြောဖို့တော့စောသေးတယ်လို့ WHO ကပြောပါတယ်။ WHO ရဲ့အကြံပေးတွေဖြစ်ကြတဲ့ကမ္ဘာ့ကျန်းမာရေးနဲ့မူဝါဒရေးရာကျွမ်းကျင်သူများကော်မတီမှသဘောထားနှမျိုးကွဲနေတာဖြစ်ပြီးဒီကြားရမှာပဲ WHO ရဲ့ကြေညာချက်ထွက်လာတာပါ။ရောဂါထိန်းချုပ်ရေးအတွက်အထူးအရေးပေါ်နိုင်တဲ့သတင်းအချက်အလက်တွေမျှဝေမှုမှာနိုင်ငံနေအနေနဲ့မဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့အမိန့်ပေးပြောဆိုနိုင်မှုမျိုးကဒီလိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေကြီးညာမှဖြစ်တာလို့အမေရိကန်ပြည်အောင်စု Georgetown တက္ကသိုလ်ကမ္ဘာ့ကျန်းမာရေးသိပ္ပံနဲ့လုံခြုံရေးစင်တာကဒေါက်တာ Alexandra Phelan ကပြောပါတယ
် Scientists and public health officials are still looking into the the exact source of the outbreak it is
ဒီရောဂါဘယ်ကစလဲဆိုတာအတိအကျသိရဖို့သိပ္ပံပညာရှင်တွေကျန်းမာရေးအရာရှိတွေရှာဖွေနေစေပါဖြစ်နိုင်တာကတလိဆန်တွေစီကကူးတာပါ MARS နဲ့ SARS ဖြစ်တုန်းကလူယောဂါပိုးကူးထားတဲ့တလိဆန်ကနေလူကိုကူးပြီးတော့လူချင်းချင်းပြန်ကူးပုံရပါတယ
် You know 50-50 wanted to declare and did not want to declare or believe that an emergency
အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေကြီးညာဖို့သဘောထားကတဝက်စီကွဲနေပါတယ်ကျမကတော့ကြီးညာဖို့ထောက်ခံတဲ့အထင်မှာပါပါတယ်ဒီကိစ္စကနိုင်ငံတကာအတွက်အရေးကြီးတဲ့အများပြည်သူကျန်းမာရေးအခြေအနေဖြစ်ပါတယ် WHO ကဦးဆောင်မှုပေးပြီးတော့နိုင်ငံတကာအတွက်စိုးရိမ်ရတဲ့အများပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းပြောဖို့ပါ
WHO ကနေတေးချာညွန်ကြားချက်ရှင်းရှင်းလင်းလင်းမပေးဘူးဆိုရင်နိုင်ငံတွေအနေနဲ့ကြောက်ပြီးတော့ကောင်းမယ်ထင်တဲ့နည်းလမ်းတွေချမှတ်အကောင့်ထဲပေါ်ကြလိမ့်မှာဖြစ်တယ်လို့လည်းဒေါက်တာဖီလန်ကဆိုပါတယ်ဒီလိုနည်းလမ်းတွေထဲမှာဆိုရင်တော့ခရီးသွားလာမှုတားမြစ်တာကနိုင်ငံတွေကိုအထူးထိခိုက်စေပါတယ
် Generally border screenings through just symptoms like that doesn't pick people up during
the time အချင်းတော့နေဆက်တွေမှာစစ်ဆေးတာမျိုးကယောဂပါလာတဲ့သူတွေကိုမမိနိုင်ပါဘူး။စားရောကပြက်နှက်မှုတုန်းကအဲ့လိုနီလန်မျိုးကတိတ်ပြီးတော့မထိရောက်တာတွေ့ခဲ့ရပါတယ်
။ဒီလိုမျိုးလေဆေးတွေမှာဆစ်ဆေးတာတဲ့ပို့ပြီးတော့ထိရောက်တဲ့နေကတော့ဒီ virus ပိုးရဲ့လက္ခဏာကိုသေချာသိဖို့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးဖို့ပဲဖြစ်ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ40ကျော်သွားပြီဖြစ်တယ်လို့ဥရောပကလည်းတောက်ကြနေကြပဲစပြေရောက်တာပါဒီဗိုင်းရပ်စ်ပိုးပထမဆုံးစားတွေ့တယ်တရုတ်နိုင်ငံဝူဟန်မြို့ကတော့နေထိုင်သူဥယျာဉ်70တန်းရှိပြီးတော့အခုဆိုရင်တစ်မြို့လုံးအဝင်ထွက်တွေပိတ်ထားသလောက်အနေထားမှာရှိပါတယ်ဝူဟန်လေဆိပ်ကနေပြန်တမ်းမဲ့လေယာဉ်ခီးစဉ်တွေအလုံးဖြတ်ထားပြီးတော့မြို့တွေကထွက်တဲ့လမ်းမကြီးတွေအလုံးကိုလည်းစစ်ဆေးရေးဂိတ်တွေနဲ့ပိတ်ထားတာပါဒီလိုမျိုးမျိုးတစ်ခုလုံးပိတ်ထားသလောက်ဖြစ်နေတာတော့မှဒီ virus ကကူးစက်ပြန့်နှံ့ပြီးတော့နေရာအနှံ့ရောက်ရှိနေပါတယ
် In 2002-2003 when there was a SARS outbreak there's a lot of concern
အသက်ရှူလမ်းကြောင်းဆိုင်ရာ SARS ရောဂါပြန့်နှံ့ဖြစ်ပွားတဲ့2002-2003ခုနှစ်တုန်းကဆိုရင်တရုတ်ကသတင်းချက်လက်မျှဝေမှုတွေမှာပွင့်ပွင့်လင်းလင်းမရှိခဲ့လို့ရောဂါဆဖြစ်ပြီးတော့တော်တော်ကြာတဲ့အထိသတင်းတွေကိုဖုံးကွယ်ထားလို့စိုးရိမ်ပူပန်မှုတွေရှိခဲ့ကြပါတယ်
သေဆုံးမှုတွေနဲ့ယောဂါကူးစက်မှုအများဆုံးကတော့တရုတ်နိုင်ငံမှာဖြစ်ပါတယ်။မလေးရှား၊ထိုင်း၊ဗီယက်နမ်၊စင်ကာပူ၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊နီပေါ၊ပြင်သစ်၊အမေရိကန်ပြည်အောင်စုနဲ့အော်စတြေးလျနိုင်ငံတို့ထိဒီဗိုင်းရပ်စ်ပိုးရောက်ရှိနေပါပြီ။ဒီဗိုင်းရပ်စ်တွေစေဒါမှမဟုတ်တက်တက်မတ်မတ်ကုလိုမျိုးအခုထိမတွေ့သေးပါဘူး။အမေရိကန်ပြည်အောင်စုမှာတော့တောက်ကြနေထိစီးရင်ရဆိုရင်ဖျားနာနေသူပေါင်း63ဦးကိုစောင့်ကြည့်နေရတဲ့အနေအထားရှိပြီးတော့ဝူဟန်ကနေပြန်လာတဲ့သူ2ဦးကတော့ဗိုင်းရပ်စ်ပိုးကူးစက်တယ်ဆိုတာအတည်ပြုရရှိထားပါတယ်ရှင်
။မိုင်းဇနာကျော်ပြောပြသွားတာပါရှင်။နောက်2နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြင်ဒုအသံအစီအစဉ်နဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းနှာစင်ကြရမှာပါ။လိုင်းလက်မီတာ190လိုင်းဒိုမီတာ1925 32တို့ကနေနှာစင်နိုင်ကြပါတယ်ရှင်။အခုစနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ပြောပြပေးပါဦးမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်တအူအပါဝင်သေဆုံးသူ40ယောက်ထက်မနည်းရှိနေပြီးတော့နိုင်ငံတော်ပြည်내29ခုမှာကူးစက်ခံရသူ1200ကျော်တယ်လို့တရုတ်ပြည်သူ့ကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောပါရယ်။ရောဂါကူးစက်ခံရသူတွေထက်မှကျန်းမာရေးဝန်ထမ်း15ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့ကိုတရုတ်ကျန်းမာရေးဝန်ထမ်းရာနဲ့ချီကိုဆေးလွတ်ထားပါရယ်။ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဝူဟန်အပါဝင်မြို့ကြီး16မြို့ကိုတော့တရုတ်အစိုးရကအတော်အလားပိတ်ပင်ကန့်သတ်ထားပါရယ်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သမကစီးပွားရေးမှာပါထိခိုက်မှာကိုစိုးရိမ်နေပါတယ်။သေဆုံးသူ40ကျော်အပြင်တရုတ်နိုင်ငံမှာသမကဒေသတွေနဲ့နိုင်ငံတကာဘာမှကူးစက်မှုတွေကြောင့်2003ခုနှစ်ကကြုံခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါ SARS လို့အဖြစ်မျိုးကျုံရမှာစိုးရိမ်နေတာပါ။ SARS ရောဂါကျုံခဲ့ရတဲ့အချိန်ကပစီးပွားရေးမှာဒေါ်လာဘီလီယံ40လောက်ထိဆုံးရှုံးခဲ့ပါတယ်။လန်ဒန်အခြေစိုက်သုတေသနလုပ်ငန်း IHS Market ရဲ့အာရှပစိဖိတ်ရေးရာစီးပွားရေးပညာရှင်Yavis Sports ကတော့ဒေတာရင်းစီးပွားရေးအပေါ်ရက်ခတ်မှုတွေကြီးမားနိုင်ကြောင်းသတိပေးခဲ့ပါတယ်။ Virus ပိုးပြန့်နှံ့မှုကြောင့်ခီးသွွားလုံငန်းအပေါ်အထူးကရက်ခတ်နိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းထားပါတယ်။တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ပိုးသည့်ကူးစက်ပြန့်နှံ့ပွားများကြောင်းယောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးကြောင်းပြည်ဆွဲနေတဲ့ China Eastern Airlines တရုတ်အရှေ့ပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်သန်းမှုတွေကိုရက်ဆိုင်ထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန်သန်းနေတဲ့လေကြောင်းလိုင်းအားလုံးကိုရက်ဆိုင်ထားလိုက်တာလည်းဖြစ်ပါတယ်
။ဇန်နဝါရီလ25ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနားလောင်ပြောပြပေးသွားတာဖြစ်ပါတယ်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ပါ။အခုကျမတို့အတန်းလွှင့်နေတဲ့ Radio Season PPG Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအပေးနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Thank you.